ရာဇာတိပုံမှန်124ကာကြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့ဆွဲချက်တင်ဖို့တရားရုံးကမနေ့တုန်းကဆုံးဖြတ်လိုက်တယ်လို့ရှေ့နေတွေကပြောပါတယ်ဒီဆုံးဖြတ်ချက်ချတာကိုအထက်ရုံးကိုတက်ပြီးတော့ကာကွယ်သွားမယ်လို့လည်းရှေ့နေတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့မက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ
်ဦးဝင်းထိန်ကိုတသက်တကျွန်းအထိပြစ်ဒဏ်ပေးနိုင်တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ဖို့တရားရုံးကတောက်ကြနေမှာဆုံးဖြတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးမြင့်သွင်းက VOA ကိုပြောပါတယ
်ဒီရာဇသက်ကြီးပုံမှန်124ကကြီးနဲ့ဆွဲချက်တင်ပါတယ်ဆွဲချက်မတင်တဲ့ကြောင့်ပြန်ပြီးပါပါဘာကြောင့်လဲဆိုတော့အငယ်ဦးဝင်းထိန်ကဆွဲချက်ဘလို့မှမတင်တဲ့ကိစ္စနဲ့သူတို့တရားဆွဲထားတာဥပဒေနဲ့မညီညွတ်တာကိုတရားဆွဲထားတာဖြစ်နေလို့ဆွဲချက်မတင်တဲ့အကြောင်းကျွန်တော်တို့သင်ပေးပါပါကျွန်တော်က39ခုပြင်လေးပေါင်နဲ့အတူရအရင်ဆုံးပါနိုင်ငံရေးသမားရဲ့ဝင်းစာဆရာရဲ့ဓာရေးဆရာရဲ့ကအစိုးရကိုစေတနာနဲ့ဝေဖန်သိရှိတယ်ဆိုတဲ့အရင်ဆုံးရှိတယ်လို့အခုဆွဲချက်ကျင်းတဲ့ရာဇသက်ကြီးပုံမှန်124ဒက်ကာကြီးရှိနေတဲ့နေရာဘယ်သူရမဆိုဥပဒေနဲ့မညီတဲ့ကိစ္စတွေကိုမှားနေတယ်ဆိုတဲ့အကြောင်းထုတ်ကြတာဒီအမှုမမြောက်ဘူးလို့ပြန်ခံထားပါတယ်နိုင်ငံတကာပြောကြားတဲ့စကားတွေသူတို့ဆွဆွဲတဲ့ဝင်းစာရှင်းလင်းပွဲရပြောတဲ့စကားတွေဟာအစိုးရကိုစိတ်နာနဲ့ပြောတဲ့နိုင်ငံရေးသမားတယောက်ဒါရိုက်တာတယောက်ရဲ့ပြောဆိုဝေဖန်ချက်ဖြစ်တဲ့အတွက်ကျုပ်မမြောက်လို့ဆွဲချက်မတင်ပြမှုဆိုတဲ့အကြောင်းပြက်ပေးပါပ
ါရာဇသက်ကြီးပုံမှန်124ကကြီးဆိုတာကတော့ဘယ်သူမဆိုနှုတ်နဲ့စာနဲ့အမှတ်အသားနဲ့ထင်ရှားတဲ့အချက်နဲ့ဒါတွေအပြင်တခြားတနည်းနည်းနဲ့ပြည်တော်စုနဲ့ပြည်တော်စုအဖွဲ့ဝင်များဥပဒေအရတည်ထောင်ထားတဲ့အစိုးရကိုမုန်းအောင်မလေးစားအောင်လုပ်တာဒါမှမဟုတ်အဲ့ဒီလိုဖြစ်စေအောင်လှုံ့ဆော်တာလုံဆော်ဖို့လှုပ်ဆောင်တာတွေလုပ်ခဲ့တဲ့သူကိုငွေဒဏ်နဲ့အတူတသက်တကျွန်းဒဏ်ဖြစ်ဖြစ်ဒါမှမဟုတ်ငွေဒဏ်နဲ့အတူတသက်တကျွန်းအောက်ယော့တဲ့တကျွန်းဒဏ်ဖြစ်ဖြစ်နောက်ငွေဒဏ်နဲ့အတူ၃နှစ်အထိထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်တသက်ဖြစ်ဖြစ်ချမှတ်နိုင်တဲ့ဥပဒေပုံမှဖြစ်ပါတယ်ဆွဲချက်တင်တာမှာအပြစ်ရှိမရှိတရားသူကြီးကဦးဝင်းထိန်ကိုမေးခဲ့တာမှာဦးဝင်းထိန်ကတော့အပြစ်မရှိတဲ့အကြောင်းနဲ့နိုင်ငံတော်အာဏာကိုယူထားတဲ့ပါတီကြီးတစ်ခုရဲ့တပါပတိအနေနဲ့ရုတ်တရက်ပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေပေါ်မှာတာဝန်ရှိတယ်လို့ယူဆပြီးပြောတင်ပြောထိုက်တဲ့စကားကိုပြောခဲ့ပြီးတော့မှပါတီရဲ့သဘောထားကိုမဲဆန္ဒရှင်တွေသိစေခြင်းနဲ့ဆန္ဒနဲ့ထုတ်ပြန်ခဲ့ခြင်းဖြစ်တာမို့အပြစ်မရှိဘူးလို့ညင်းတဲ့အကြောင်းရှင်းနေကပြောပါတယ်။ဦးဝင်းထိန်ကိုဩဒရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရက်လိုလှုပ်ပြီးရဇသက်ကြီးပုံမှန်124ကကြီးနဲ့အရေးယူပေးဖို့ဖေဖော်ဝါရီလ4ရက်နေ့ကတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။NLD ပါတီကပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်တဲ့ပြည်သူ့ပန်ကြားချက်ဆိုတဲ့စာနဲ့အဲ့ဒီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုပြည်သူတွေကမုန်းအောင်မလေးစားအောင်မြစ်တာပြက်အောင်အကြီးညိုပြက်အောင်လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုပုံမှန်တက်ပြီးဆွဲချက်တင်တာဖြစ်ပါတယ်။နောက်ရုံးချင်းကိုတော့ဇူလိုင်လ30ရက်နေ့ကိုထပ်ချင်းလိုက်ပြီးအဲ့ဒီနေ့မှာဆွဆွဲခံရသူဦးဝင်းထိန်ကိုစတင်စစ်ဆေးမှာဖြစ်တယ်လို့သူ့ရဲ့ရှင်းနေတဲ့ဦးဖြစ်တဲ့ဒေါ်မင်းမင်းစိုးကပြောပါတယ်။အထက်ရုံးကိုပြင်ဆင်ချက်တင်မဲ့အခြေအနေကိုတော့အသေးစိတ်မပြောနိုင်သေးဘူးလို့ဒေါ်မင်းမင်းစိုးကပြောပါတယ
်။ဆရာဟိုနောက်ထပ်ရုံးချင်း30ရင်းနေမှာဇလန်လ30ရင်းနေမှာဘဘောက်စပြီးဖြစ်ပါမယ်ကျွန်တော်တို့က။အဲ့လောလောဆယ်ဆယ်ရကြတော့ကျွန်တော်တို့ကအမိန်ကူးတာနဲ့ဒါနဲ့ဆိုတော့နည်းနည်းတော့နောက်ကျမှာပါ။အမိန်ကချက်ချင်းအခုကဒီနေ့ရုံးချင်းအစီမှာကူးရတာကူးလို့မရသေးဘူး။မရသေးတဲ့အခါကျတော့နောက်ရုံးကျောင်းဖိရဲ့ကျမလည်းကျမတို့အမိန်ပူပြီးတော့မှချက်ဖို့ရှိပါတယ်ရှင်။တပတ်ကျမရင်းချင်းကြီးကတော့မှလည်းရှင်။တပတ်ကိုမီးတော့လည်းအင်ပြေတယ်လို့ပြောပါတယ်
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အပတ်စဉ်ရုံးချင်းတွေကိုလည်းလက်တော်ကိုဗစ် -19 ကရောဂါအခြေအနေပြင်းထန်နေတာမို့လာမယ့်သတင်းပတ်မှာဆက်မစစ်တော့ပဲနောက်တစ်ပတ်ကျော်ဇူလိုင်လ26ရက်နဲ့29ရက်နေ့ကြမှာပြန်ဆင်မယ်လို့သူတို့ရဲ့ရှင်တွေကပြောပါတယ်။မကြသေးခင်ရပိုင်ကဒေါ်ဆန်းစုကြည်အပေါ်အာဂတိလိုက်စားမှုတိုက်ဖက်ရေးပုံမှ၄ခုနဲ့တရားစွဲဆိုထားတဲ့မန္တလေးတိုင်းတရားလွှတ်တော်မှရင်ဆိုင်ရမယ့်အာဂတိအမှုတွေကိုလည်းအရင်ချင်းဆိုထားတဲ့ဇူလိုင်လ22ရက်နေ့အစားဇူလိုင်လ30ရက်နေ့ကိုပြောင်းချိန်ထားတယ်လို့ပြောပါတယ်။လက်ရှိမှာတော့ဒေါ်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖက်ရေးဥပဒေပုံမှ55နဲ့အမှု၄မှုနိုင်ငံတော်လွှတ်ဝတ်ချက်ဥပဒေပေါက်ကြားမှုဥပဒေပုံမှ31ခန့်ငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့ကအမှု2မှုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားရပါတယ်ရှင်။